စပန်နိုင်ငံအနောက်ဘက်ကမ်းလွန်ဒေသမှာနှစ်တကူနေကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငြိမ်းလင်းကြောင်းတင်းဆောင်သူအရေအတွက်ဟာအနည်းဆုံး48ယောက်ရှိခဲ့ကြောင်းအတည်ပြုလိုက်ပါတယ်။ဂျပန်ဘူမိဗေဒဌာနရဲ့တိုက်တာချက်အရပြင်းအား 9.6 ရှိတဲ့ငြိမ်းလင်းကြောင်းဟိုရှူကျော်အီရှိခါဝါ KI မှာထိခိုက်ပျက်စီးမှုအများပြားဖြစ်ခဲ့တာပါ။ဒါကြောင့်လည်းချီတဲ့အင်ဂျီအဆောက်အဦတွေပျက်စီးခဲ့ပြီးတော့ဒေသခံအများအပြားပြက်စီးတွေအောက်ပိတ်မိနေပေမဲ့အရေးအတွက်တော့အတိအကျမသိရပါဘူး။လမ်းတွေအကြီးအကျယ်ထိခိုက်ပျက်စီးခဲ့သလိုအ ਨੇ ဆုံးဒေသတွင်းသုံးလေယာဉ်ဝင်းတစ်ခုမှပြင်းလဲပျက်စီးသွားတာကြောင့်အရေးပေါ်အကူအညီပေးအပ်မှုတွေအခက်အခဲတွေလည်းကြုံနေကြရပါတယ်။မြန်လင်းကျောက်ဒေသတွင်းမှာအမြင့်တမီတာကျော်ဆူနာမီရေလိုင်းတွေပေါ်ပေါက်ခဲ့ပြီးတော့ကားတွေအိမ်တွေရေထဲမျောပါခဲ့သလိုငါးဖန်တင်မော့တွေလည်းထိခိုက်ပျက်စီးခဲ့တာပါရှင်။